လမဲ့ပြည်ထောင်စုနဲ့မှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုင်ရာသဘောတူညီချက်ပြက်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ UNFC ကကန့်လန့်လိုက်ပါတယ်။ဒီလိုကန့်လန့်လိုက်တာဟာနိုင်ငံရေးအာမခံချက်တစ်ခုရရှိထားရင်တနိုင်ငံလုံးအပြစ်ရရေးစာချုပ်ပို့ပြီးတော့ချောမွေ့လျင်မြန်စေလိမ့်မယ်လို့ယုံကြည်တဲ့အတွက်ဖြစ်တယ်လို့ UNFC ရဲ့ပြောခွင့်ရသူကပြောလိုက်တာပါ။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကမ်းလှမ်းချက်ဟာ2014ခုနှစ်ဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတရဲ့လက်စင်မိန်ခွန်းပါဖေဖေပြည်ထောင်စုတိဆောက်ရေးဆိုတဲ့နိုင်ငံရေးသဘောတူညီချက်ခိုင်မာစွာရရှိထားပြီးဆိုတဲ့အချက်ပေါ်မှာအခြေပြုပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ UNFC ခေါ်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘာကြောင့်ဒီလိုကမ်းလှမ်းရသလဲဆိုတာကို UNFC ရဲ့တွဲဖက်အထွေထွေတွင်းမှုတစ်ဗိုလ်မှူးကြီးခွန်အုပ်ကာကအခုလိုပြောပါတယ်။
မိခုံးကယုံကြည်ပြီးသားပါလေးလေးလေးသားတယ်တို့တော့မိခုံးအပြင်ဟိုဘီတန်ဒေါကူမန့်လေးရရင်တော့ဒီပြည်တော်စုနေမှာအတိတ်တွေပြေးသွားတာပေါ့ရရှိတဲ့အကျိုးမြတ်ကတူနဲ့တူရင်းနှီးမှုယုံကြည်မှုပုံမြင်လာပဲပြနိုင်ငံလုံးအပြစ်ခရရစေရေးတော်တူဘတ်ဝဲအများကြီးလွယ်ပါမယ်ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့တိုင်းပါကောင်းပေါင်းတွေကအပြစ်ခရရမယ်ဆိုရင်အားလုံးကစိတ်ကြမလုံးမကြုံပြစ်တာကနိုင်ငံရေးအမှားခံချက်ရှိပြီလားနိုင်ငံရေးအမှားခံချက်မရပဲနဲ့မရှိသေးပဲနဲ့ပြည်ရတော့ဓမ္မမထိုးသင့်ဘူးဆိုတော့ပြတိသေးချက်တွေစိုးရိမ်ချက်တွေအိတ်များလိုက်ပဲများတော့ဒါကိုကျွန်တော်တို့ခြေပါတဲ့အနေနဲ့ဒီမှာသမ္မတကိုယ်တိုင်နဲ့ပြည်ပြည်ကောင်းစုတည်ဆောက်ဖို့ဆိုတော့နိုင်ငံရေးအမှားခံချက်ရပြီနိုင်ငံရေးအမှားခံချက်ကိုလက်မှလက်ထမရပြီဆိုတော့အပြည့်ချက်တာကိုဆက်ထိုးကြရအောင်ဒါဆိုကျွန်တော်တို့တိုင်အောင်ပြည့်ခတ်ရစင်းရလွယ်သွားတာပါ
တစ်ချိန်တည်းမှာပဲဒီလိုလက်မှရေးထိုးလိုက်တဲ့အတွက်တိုင်းသားလက်နက်ကိုင်ဖွဲ့ရဘက်ကလည်းပြည်တော်စုကခွဲမထွက်ဘူးဆိုတာကိုအပြန်အလှန်အာမခံလိုက်တာဖြစ်တယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကဆက်ပြောပါတယ
်။ဖြင်းချင်းပြောရင်ဗျာတော်လိုင်းရဲ့ဖွဲ့တွေဘက်မှာလည်းရခိုင်လွတ်လပ်ရေးပြောတဲ့လူရှိတယ်၊ရှမ်းပြည်လွတ်လပ်ရေးပြောတဲ့လူရှိတယ်။တချို့ကလည်းဝမ်ပေါင်နိုင်ငံတော်တည်ဆောက်မယ်ဆိုတော့ကော်လာဟာလာတွေလျှောက်ပြောတာရှိတာပေါ့။ဒါကြောင့်တိုင်းသားတွေဘက်ကလည်းခွဲထွက်ပြီးရေတို့လွတ်လပ်ရေးတို့ဆိုတာတွေကိုမဟုတ်ဘူးမရှိဘူး။ပြည်တော်စုမှာအတူတူနေဖို့ရှိတယ်ဆိုတာနှစ်ဖက်ကတိကိုထားကြဖို့စံသဘောပါအဲ့လို
UNFC ရဲ့ထုတ်ပြန်ချက်မှာတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရာမှာအမျိုးသားပြည်နယ်တွေကိုအခြေခံဖို့ဖော်ပြထားပါတယ်လောလောဆယ်ကန့်လန့်ထားတဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုမူအားဖြင့်သဘောတူဖို့ကိုအဓိကထားပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းမဲ့အခြေခံတွေအာဏာခွဲဝေမှုတွေစတဲ့အချက်တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်UNFC ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုသိရှိနိုင်ဖို့အတွက်ပြည်ကြားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကတာဝန်ရှိသူတဦးကတော့ UNFC ကလွန်ခဲ့တဲ့လကဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးလက်မှတ်ရေးထိုးဖို့အတွက်ပြည်တော်စုဝန်ကြီးဦးအောင်မင်းကတဆင့်နိုင်ငံတော်သမ္မတကိုပေးပို့ခဲ့ကြောင်းဒီစာအပေါ်မှာဝင်ကြီးဦးအောင်မင်းကအကြောင်းပြန်ထားကြောင်းပြောပါတယ်။အကြောင်းပြန်ကြားချက်အသေးစိတ်ကိုပြောဆိုတာမရှိပေမဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကချမှတ်တဲ့မူဝါဒအတိုင်းဆောင်ရွက်ဖို့ရှိနေကြောင်းတုံ့တက်ပြောဆိုပါတယ်။မကြာမီရက်တွေအတွင်းမှာတော့ MPC ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံမှာတန်သာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပြီးဒီလိုတွေ့ဆုံရမှာ UNFC ရဲ့ကမ်းလှမ်းချက်ကိုဆွေးနွေးပွဲရှိနေပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်ချုပ်ဆိုဖို့အတွက်ဒီလအတွင်းထပ်မံဆွေးနွေးဖို့သဘောတူထားပေမဲ့လက်တလောဖြစ်ပွားခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်ရက်သတ်မှတ်နိုင်တာမရှိသေးပါဘူး။လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာကြားရောက်မဲ့68ကြိမ်မြောက်ပြည်တော်စုနဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့လွတ်လပ်ရေးနေ့ဗိုလ်ရှုခံပွဲကိုဖိတ်ကြားထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးကိုအစိုးရကဖိတ်ကြားဖို့ရှိနေပါတယ်။